ငံတော်လျှို့ဝှက်ချက်ဥတွေနဲ့တရားစွဲဆိုခံရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမနေ့ကရန်ကုန်တရားရုံးမှာဒုတိယနေ့အဖြစ်ထွက်ဆိုချက်တွေပြီးခဲ့ကြပါတယ်။မနေ့ကရုံးထုတ်ခဲ့တဲ့အခြေအနေတွေကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းကအင်းတင်ရွာမှာမွတ်စလင်၁၀ဦးအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းလိုက်နေတော့ဖန်စီခံခဲ့ရတဲ့ writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာနိုင်ငံတော်လေးဝက်ချက်ဥပဒေနဲ့ဆွဲချက်တင်ခံထားရတာကြောင့်တကယ်လို့သူတို့မှာပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မှဆိုရင်သူတို့တွေထောင်ဒဏ်14နှစ်အထိကြာခံရဖို့ရှိနေပါလေ။မနေ့ကဒုတိယမြောက်နေ့အဖြစ်တရားရုံးမှာကြားနာစစ်ဆေးမှုတွေလုပ်ခဲ့တဲ့ကတရားရုံးရဲ့မေးမြန်းချက်တချို့ကိုသတင်းတော့ကိုကျော်စိုးကတရားရုံးကအထွတ်မှရှင်းပြပါလေ။ကျွန်တော
်တို့ကဒီ writer မှာဒီနိုင်ငံခြားသတင်းတော့တွေလို့ပုံစံမျိုးဆိုတော့တခြားနိုင်ငံတွေရဲ့အချို့စုပေါင်းကိုပဲကျွန်တော်လုပ်လို့ပုံစံမျိုးဥတည်တဲ့မိခဲ့လို့မေးရမေးရအောင်ပြရပါကျွန်တော်တို့အနေနဲ့ကျွန်တော်တို့အနေနဲ့ကတော့ပရိသမားကဒီပရိလုံးတွေပဲလုပ်ခဲ့တယ်ဆိုတာကိုကျွန်တော်တို့ကအဓိကဆက်ဆွတ်သွားပါလေ
။သတင်းသမားကိုဝါလုံးကတော့သူတို့မတရားခံခဲ့ရတဲ့အဖြစ်အပျက်တွေကိုတရားရုံးမှာပြောခွင့်ရခဲ့တယ်လို့ဆိုပါတယ်။
ကျွန်တော်တို့မတရားခံခဲ့ရတာကိုယင်းထဲမှာကျွန်တော်9လ8လတိကျွန်တော်မျိုးသိခဲ့ရပါတယ်။ဒီကိစ္စတွေကိုဟိုပြောပြပေးမယ်လို့ဘယ်သူမှကျွန်တော်တို့ဒီအနာမိုင်ဖွဲ့စည်းရရေးယူဆောင်ရတာမျိုးနားထောင်တာမျိုးမလုပ်ခဲ့တဲ့အခါကျတော့အခုလိုတရားရုံးတော်မှာကျွန်တော်အမှန်တမ်းပြောခွင့်ရတာကိုကျွန်တော်အနေနဲ့အရန်ကိုဂျင်းနဲ့အားရပါတယ်ကျွန်တော်တို့မတရားခံခဲ့တဲ့ကိစ္စတွေကျွန်တော်တို့ဒီနေ့ပြောခွင့်ရပါတယ
်သူတို့ကိုဖမ်းဆီးခဲ့တော့ကအနဲ့ရောင်ခေါင်းစွတ်တွေသူတို့ကိုစွတ်ပြီးစစ်ကြောရေးစခန်းတစ်ခုကိုခေါ်ဆောင်သွားခဲ့ကြောင်းအဲ့ဒီမှာအချိန်နှစ်ပတ်လောက်ထိန်းသိမ်းခံခဲ့ရကြောင်းသူတို့ကိုဖမ်းဆီးစစ်ဆေးတဲ့ကာလတစ်လျှောက်လုံးမှာရှုပ်ဝက်ဆာရွက်ဆာရမ်းတွေသူတို့နဲ့အတူရှာဖွေတွေ့ရှိတယ်ဆိုတဲ့ကိစ္စကိုစစ်ဆေးမင်းမြတ်တဲ့သူတွေကမမေ့ခဲ့တဲ့အကြောင်းဒါပေမဲ့လည်းရခိုင်ပြည်နယ်မောင်တော်ဒေသနဲ့ဆိုင်တဲ့သတင်းလောက်တာတွေကိုတော့မေးမြန်းခဲ့တဲ့အကြောင်းနှစ်နာရီကြာတခါသူတို့ကိုစစ်ဆေးမေးမြန်းနေတာကြောင့်သူတို့တွေတုံးရက်အိတ်ခွင့်မရခဲ့ဘူးလို့ကိုဝါလုံးကပြောပါတယ်။အခုဆိုသူတို့နှစ်ဦးဖမ်းဆီးခံခဲ့ရတာ9လကျော်ရှိနေပြီမလဲ။မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကသူတို့ရဲ့အမှုကိုမျက်မျက်တရနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ပြီးတော့ဆောင်ရွက်ပေးလိမ့်မယ်လို့ကိုဝါလုံးကတော့မျှော်လင့်နေပါတယ
်။အခြေအနေထိအောင်လည်းပဲကျွန်တော်တို့မှမျှော်လင့်ချက်တွေအများကြီးဆက်ပြီးတော့ရှိနေပါတယ်ကျွန်တော်တို့နိုင်ငံရဲ့တရားဥပဒေစိုးမိုးရေးကျွန်တော်တို့နိုင်ငံရဲ့တရားစီရင်ရေးစနစ်ကအများတအားဆုံးကျွန်တော်တို့အပေါ်မှာအလုံးချုံဆုံးဖြစ်အောင်ဒါဆောင်ရွက်ပေးမယ်လို့ကျွန်တော်ခုချိန်ထိအောင်ကျွန်တော်အပြည့်အဝယုံကြည်နေပါတယ
်မနေ့ကတရားရုံးမှာအစိုးရရှိနေဥကျော်မင်းအောင်ရဲ့မေးမြန်းချက်တွေကကိုဝါလုံးတို့သတင်းသမားနှစ်ဦးရဲ့လှုပ်ဆောင်ချက်တွေကြောင့် Reuters သတင်းဌာနကဘလို့အကျိုးမြတ်တွေရခဲ့တယ်လဲသူတို့တွေဘလို့ငွေကြေးမြို့နဲ့လောက်ခရရတယ်လဲကိုဝါလုံးရေးတဲ့သတင်းဆောင်မတွေကိုအမေရိကန်ပြည်တော်စုမှရှိတဲ့ Reuters သတင်းဌာနချုပ်ကိုပို့ခဲ့သလားစတဲ့မေးခွန်းတွေကိုမေးခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေနဲ့ပတ်သက်တဲ့နိုင်ငံတော်လေးဝက်ချက်စာရွက်စာတမ်းတွေသူတို့နဲ့အတူလက်ဝဲတွေ့ရှိခဲ့တယ်ဆိုတာကိုသိသလားလို့လဲအစိုးရရှိနေဥကျော်မင်းအောင်ကမေးပါတယ်။ကိုဝါလုံးပြန်ဖြေခဲ့တာကတော့သူတို့ဖမ်းမခံရခင်မိနစ်ပိုင်းတွင်သူတို့လက်ထက်ကိုပေးခဲ့တဲ့စာရွက်စာတမ်းတွေဟာနိုင်ငံတော်လေးဝက်ချက်တွေဟုတ်မဟုတ်သူတို့မသိဘူးလို့ပြန်ဖြေခဲ့ပါတယ်။ကိုဝါလုံးတို့ရဲ့အမှုစစ်ဆေးတာကိုဇူလိုင်လ22ရက်နေ့အထိဆိုင်းငံ့ထားမှာဖြစ်ပြီး23ရက်နေ့ကျရင်တော့ကြားနာစစ်ဆေးမှုတွေကိုဆက်ပြီးတော့လုပ်ဆောင်သွားမယ်လို့တရားသူကြီးဦးရဲလွင်ကပြောပါတယ်